င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်တွေကိုကျမစုမောကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရန်နိုင်ရဲ့အတူကြည့်ညာပါမယ်။မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်စစ်တပ်ခေါင်းဆောင်ပိုင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့တရားစွဲဆိုဖို့ကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ Facebook ကုမ္ပဏီရဲ့စီမံစည်းကမ်းတွေနဲ့မညီတဲ့အတွက်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ Facebook အကောင့်ကိုပိတ်သိမ်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေကတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော့တည်းရဲ့အမှုဒီကနေ့အပြီးသက်စီရင်ချက်ချဖို့တရားရုံးကကြေညာထားပေမဲ့တရားသူကြီးမကြမ်းပါတဲ့အတွက်ဆိုပြီးရက်ရွှေဆိုင်လိုက်ပါတယ်အဖမ်းဆီးခံသတင်းတော့တွေဘက်ကဘယ်လိုသဘောထားရှိပါသလဲ
ဒီကတော့ဘယ်လိုရှင်နေလို့ပါလဲရောက်ရအောင်ကျွန်တော်တို့ဘယ်လိုမိတ်နေရှာမချမ်းလဲကျွန်တော်တို့ကတော့ကြောက်ရွံ့မတုံလို့ပါမဟုတ်ဘူးဒါဖြစ်လို့ဆိုတော့အမှန်တရားကျွန်တော်
ကိုဝါလုံးပြောသွားတာပါရှင်နောက်ပိုင်းမှာဒီတရားခွင်ကအခြေအနေအပြည့်စုံနားဆင်ရပါမယ်နောက်ရှမ်းပြည်ဘက်သွားမယ်ရခိုင်တိုင်းရင်းသားတချို့ကိုဒီရှမ်းပြည်နယ်တွေကရဲစခန်းကနေခီးသွားခွေပိတ်ပင်ခဲ့တဲ့တဲ့င်းနဲ့အတူလာမယ့်12လအတွင်းလုပ်ငန်းတိုးတက်မှုတွေကိုလုပ်ငန်းရှင်တွေယုံကြည်မှုနည်းပါးနေတယ်ဆိုပြီးမြန်မာနိုင်ငံကုန်သွယ်ဆက်မှုအသင်းချုပ်ကထုတ်ပြန်တဲ့စစ်တမ်းအကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။လူမျိုးတုံးတပ်ဖြတ်မှုရွေချက်တွေပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဖက်ကကြမ်းကြုတ်ရက်ဆက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကစွပ်စွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းလိုက်ပါတယ်။ဂျီနီဗာချေဆိုင်ကုလသမဂ္ဂရုံးကနေဒီကနေ့တနင်္လာနေ့ထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစဉ်ခံစားချက်မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်ခေါင်းဆောင်ပိုင်း၅ဦးတို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီစင်းထဲမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လှိုင်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်မှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်တို့ကိုထည့်သွင်းထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းတဲကရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုအခြေခံပြီးဒီအစီအစဉ်ခံစားကိုရေးသားခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့အရေးယူဆောင်ရွက်ချက်တွေကလုံခြုံရေးအရာတကယ်တမ်းလိုအပ်တာထက်အချို့အစအများကြီးပိုပြီးလုပ်ခဲ့တယ်လို့လဲကုလစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာမှာကောက်ချက်ချထားပါတယ်။ဒီကနေ့ထုတ်တဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစီရင်ခံစာအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုရောအခုကုလသမဂ္ဂအချက်လက်ရှာအဖွဲ့ကိုပါနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့လဲမြန်မာဘက်ကညှင်းပယ်ထားတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။မြန်မာနိုင်ငံရဲ့တရားရေးစနစ်အရစစ်တပ်ဗိုလ်ချုပ်တွေကိုနိုင်ငံတွင်းအရေးယူဖို့မဖြစ်နိုင်တာကြောင့်ဒီအမှုတွေကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ဒါမှမဟုတ်နိုင်ငံတကာခုံရုံးဖွဲ့ပြီးစုံစမ်းအရေးယူဖို့ကိုလည်းကုလစုံစမ်းရေးမှုတွေကတိုက်တွန်းထားပါတယ်။အခုအစင်ကန်စာနဲ့ပတ်သက်ပြီးနောက်ဆက်တွဲလှုပ်ဆောင်စရာတွေအတွေ့အစင်ကန်စာကိုပြုစုတဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ဝင်တွေနဲ့အခုဒီသတင်းပတ်အတွင်းမှာတွေ့ဆုံစည်းဝေးဖို့ရှိတယ်လို့ EU ဥရောပသမဂ္ဂကလည်းထုတ်ပြန်ပါတယ်။ဒီအစီအခံစာပါလို့ခွင့်ရချိုးဖောက်မှုတွေအတွေ့တာဝန်ရှိသူတွေကိုနိုင်ငံတကာအနေနဲ့အရေးယူသွားရလိမ့်မယ်လို့လဲဗြိတိရှ်အာရှရေးရာအငြိမ်းတမ်းဝန်ကြီးကတုံ့ပြန်သွားပါတယ်ရှင်
တမရကာကွယ်ဦးစည်းချုပ်ဘောကြောင့်မူကြီးမင်းအွန်လိုင်းရဲ့ မနက်ငယ်တွင်ကအကြံဖတ်မှုတွေဟာဆိုးရွားလာတဲ့အကြောင်းမနက်ငယ်တွင်အမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကို Facebook ကတိုးမြင့်အေးအေးယူဆောင်ရွက်လာတဲ့အတိုင်းမနက်ငယ်တွင်ကဒီလိုအကောင့်တွေကိုနှီးပညာကောင်းကောင်းနဲ့ပို့ပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီကညာကြမှာပြောဆိုထားပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကလည်းဒီလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းတွေကနိုင်ငံတွင်းမှာလူခွင့်ရေးစိုးစိုးဝါချိုးဖောက်မှုတွေကိုဖော်ထုတ်ထားတဲ့အကြောင်း Facebook အနေနဲ့လည်း Facebook ကိုသုံးပြီးမျိုးနွယ်စုနဲ့ဘာသာရေးဆိုင်ရာတင်မာမှုတွေ လုံးလာမှာကိုကြိုတင်ကာကွယ်လိုတာကြောင့် Facebook ပေါ်ကလူပုဂ္ဂိုလ်6ဦးနဲ့ပေး6ခု Instagram account တစ်ခုတို့ကိုဖယ်ရှားလိုက်တာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပြင် Facebook ပေါ်မှာမမကန်ဆောင်ရွက်နေကြတယ်ဆိုပြီး page 46ခုနဲ့ account 12ခုတို့ကိုလည်းဖယ်ရှားခဲ့ပါတယ်။မြန်မာနိုင်ငံတွင် Facebook ကိုတလွဲသုံးနေတာတွေကိုဆက်ပြီးကာကွယ်ဆောင်ရွက်သွားမယ်လို့လည်း Facebook ကုမ္ပဏီကပြောဆိုထားပါတယ်။အခုလိုမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့လူမှုကွန်ရက်အကောင့်တွေပြင်ခန်းရတာနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။
နိုင်ငံတော်လှည့်ဝတ်ချက်အုပ်ဥပဒေချိုးဖောက်မှုနဲ့တရားစွဲခံထားတဲ့ရိုက်တာစ်သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်တရားရုံးကဒီကနေ့အမိန့်ချမှတ်ဖို့အစီအစဉ်ကိုရှေ့သတင်းဘက်ကိုရွှေ့ဆိုင်းလိုက်ပါတယ်။ဒီအမှုကိုစီရင်ချက်ချမှတ်တရားသူကြီးဦးရဲဝင်းကနေမကောင်းတာကြောင့်အမိန့်ချမှတ်နိုင်ခြင်းမရှိဘူးလို့သူအစဝင်ရောက်ခဲ့တဲ့တရားသူကြီးတဦး ဒီကနေ့တရားရုံးထုတ်တဲ့အချိန်မှာ ကိုဝါလုံကတော့သူတို့ဘက်မှာအမှန်တရားရှိပြီးသူတို့နှစ်ဦးစလုံးလဲဘာမှမလုပ်ခဲ့တာကြောင့်သူတို့အနေနဲ့တည်တည်ငြိမ်ငြိမ်ရင်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်သူတို့နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွင်းရိုဟင်ဂျာဆဲရောက်တပ်ခံခဲ့ရတဲ့အင်းဒင်ရွာလူသားမှုကိစ္စကိုအဓိကသတင်းရေးသားဖော်ပြခဲ့တာဖြစ်ပါတယ်
American Bureau of Florida Bureau Jackson Ville မြို့ မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ဗီဒီယိုဂိမ်းပြိုင်ပွဲအတွင်းတနက်သမားတစ်ယောက်ကပြစ်ခတ်ခဲ့လို့နှစ်ယောက်တေဆုံးပြီးတော့ကိုးယောက်ဒဏ်ရာရသွားခဲ့တယ်လို့အာနာဘိုင်းကပြောပါတယ်။အဲ့နောက်တနက်သမားဟာလည်းသူ့ကိုယ်သူတက်တည်သွားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာ Jacksonville မြို့လယ်နားကမြေပေးမှာရှိတဲ့ Jacksonville Landing နေရာကစားသောက်ဆိုင်တစ်ခုအတွင်းမှာပြစ်ခဲ့တာပါ။ ပြခတ်မှုဖြစ်ပွားခဲ့တဲ့အချိန်မှာပစ္စဆိုင်အတွင်းမှာလူများပြားရှိနေပြီးတော့အဲ့ဒီမှာမက်ဒန်NFL စက်ကိုးဆိုတဲ့အမေရိကန်ဘောလုံးဂိမ်းပြိုင်ပွဲကိုကျင်းပနေတာဖြစ်တယ်လို့ဂျက်ဆန်ဗယ်မြို့ရဲ့ရဲအစိုးရရှိမိုက်ဝီလျံကပြောပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ခဲ့ရလဲဆိုတာကိုသိရှိနိုင်မှုအတွက်စုံစမ်းစစ်ဆေးနေတုန်းပဲလို့ဝီလျံစ်ကပြောပါတယ်။အာနာဘိုင်းကတော့တနက်သမားဟာမေရ ဒီပြခတ်မှုမှာတိစုံသွားတဲ့သူတွေကိုတိမတိဆိုတာကိုတော့သိသိချာချာမသိရသေးဘူးလို့ဝီလျံစ်ကပြောပါတယ်ပြခတ်မှုအတွက်မှာစက်တယောက်တည်းရခဲ့ပြီးတော့ဒီထဲက6ယောက်ကတော့ကြီးတန်းထိမှန်ခဲ့တာဖြစ်ပါတယ် ကျန်တဲ့6ယောက်ကတော့ပြခတ်မှုကနေလွတ်မြောက်အောင်ထွက်ပြေးရင်တရားရသွားခဲ့တာဖြစ်ပြီးသူတို့အားလုံးကိုဆေးဥမှာကုသပေးထားပါတယ်ခင်ဗျာ
VOA American တန်ညနေဘက်မှာပါတာအစီအစဉ်မျိုးကိုညနေ 6:00ခွဲကနေညနေ9:00အထိ Saitobita 16kHz 1683 Saitobita 19kHz 1556 နဲ့ Saitobita 25kHz 1796 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့လာနေညနေခင်သတင်းလေးကိုနားဆင်နေရတာဖြစ်ပါတယ် တနည်းကြာအုံနောက်ကင်စားခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှဂျွန်မကိန်းကို Arizona နဲ့ Washington DC တို့မှအခမ်းအနားတွေနဲ့ဂုဏ်ပြုချမှာပါ Arizona ပြည်နယ်လွှတ်တော်မှအထက်လွှတ်တော်မှဂျွန်မကိန်းရဲ့ရိုးလောင်းကိုထားရှိပြီး ตู้เย่ชิสันเนี่ยมุ่งเนี่ยพิจารณาเมื่อพบทุนเนี่ยมามีทางสู่วันนี้เตรียมเมื่อคงพิจารณาจิมบามาบ้างปีนี้ลุดออกมาอย่างพิจารณาแล้วอยากการว่าพิจารณาพิบาร์ดจากทางนี้มาโรนอฟินิกเบ็บดิกครีมพิจารณามาตีตันเอาไม่ไปแค่นั้นจิมบาบุซีเซนทับาร์ดที่นั่งมาโรตั้งใจนี่มาโรวันนี้จะเตรียมเนี่ยแลนด์ดูแต่ตัวเรื่องทุกท่าเรื่องมีรอวัชนันดีสิกาลุดออกสาวมาจะไม่เก่งเยี่ยงเราหัวท่าชิมาพิบาร์ด อคุโรเทลโลโตมาเมกิงโอโลโตคามาจิมาทัชิคอมพิวมัวโซยอทูจงซงนังยันดารีเอพีดีซิกาโลโตซาวงคามาจิมาทัชิคอมพิวขยันเร่สตูมิอาเทลโลโตมาเลพีปาร์เร่สเนนิมาโรดีซิมาชิเดวอชิงตันเนชั่นแนลแกดีเดมาอามีบุเอคานาจิมปารามาโรตัมราฮาวเนพีเดบรักโอบามาเนจอร์จดับลูบูชโตสกาเปียวเมลูคามันทาวาร์เร่เทลโลโตมาจูมาเกย์เยโจลังโกร
เมื่อวันเมื่อวันปีนี้นับบุลิสกาอเมริกันชิดแต่เกิดมีเตี่ยวเคสิงาชิสองตั้งเงินพิเศษชิดแต่ปัจจุบันชักล่าสิ่งเงี้ยโอกูเป็นมาทัชิมาเลพิบาร์เรชเมื่อกูเรียนงานงานกูล่าส่งไปมาพันธุ์ที่เทนเซนเกเรจะเป็นคิดว่าดูโกปีนี้นับพิจารณาพิเศษแล้วเมื่อกูเรียกกับเจ้าจ่ายไปเรเมื่อกูเรียกซื้อว่าเป็นคิดเสียนิดนึงเอเจนซี่ก็เรื่องจะเป็นคิดว่าหาตัวโมยุกิสุกิโมโตพิเศษแล้วดิ้งเลยพิบาร์เร เมื่อกูเรียนอันนี้เนี่ยดูกูรู้ได้ยังสานาเรนี่เนี่ยตั้งยาสอบพิจารณาเนี่ยคนละลายวิดีโอแต่ไม่กันเนี่ยทั้งหมดสมเพียงแค่พิจารณาคือสิ่งนี้ตรงนี้ก็เปลี่ยวไปเลยสุกิโมโตฮาวิดีโอตัวมาที่เอาไปวิดีโอปีบักคิดว่ากงนิตคุยสิ่งนี้เนี่ยเมื่อกูเรียนอันนี้ก็ต้องแค่พิจารณาจะเป็นตรงนี้มีอะไรก็ยังอ่ะพบยากเกี่ยวไปเลยสุกิโมโตฮาเมื่อกูเรียนอันนี้นับพัชเช่นั่นผมยังมาเล่นตัวลานี่เราเสียดสาวน์คู่กับวิดีโอใหญ่คู่เกลือ နိုင်ငံကတော့ဆူဂီမိုတိုကိုမြောက်ကိုရီးယားနိုင်ငံဥတွေကိုချိုးဖောက်တဲ့အမှုနဲ့စစ်ဆေးမေးမြန်းဖို့အတွက်ထိန်းသိမ်းထားခဲ့လို့ပြောကြလိုက်ပြီးဘာဆိုတာကိုတော့တိတိကျကျပြောဆိုထားခြင်းမရှိပါဘူးခင်ဗျာ
။ကက်သလစ်ကျောင်းတော်ရဲ့လိင်ပိုင်းဆိုင်ရာတိပါဆော့ကားမှုဆွဆွဲချက်တွေကိုဖုံးကွယ်ပေးခဲ့တဲ့အထက်မှာပုံရဟမင်းကြီးလည်းပါဝင်ခဲ့တယ်လို့ဆွဆွဲထားတဲ့ဗာတီကန်ကျောင်းတော်ရဲ့အကြီးအကဲအရာရှိဟောင်းရဲ့ဆက်တမျက်နှာပါကြီးညာချက်အပေါ်မှတ်ချက်ပေးဖို့ပုံရဟမင်းကြီးဖရန်စစ်ကညင်ပယ်လိုက်ပါတယ်။အိုင်ယာလန်နိုင်ငံသုံးမြက်ကြားခီးစဉ်ကနေရောမမြို့တော်ကိုလီယင်နဲ့ပြန်လည်ဆက်ရောက်လာတဲ့ပုံရဟမင်းကြီးဖရန်စစ်ကဒီစာရီကိုဖတ်ရှုပြီးစီကြောင်းစာပါအကြောင်းအရာတွေနဲ့ပတ်သက်ပြီးဘာမှပြောမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ Writer သတင်းဌာနကသတင်းတောက်တွေရဲ့အမှုအပိသက်စီရင်ချက်ချဖို့တရားရုံးကဒီကနေ့ကြေညာထားပေမဲ့လို့တရားသူကြီးကမကြမ်းပါတဲ့အတွက်ဆိုပြီးစက်တင်ဘာလ3ရက်နေ့ကိုရက်ရွှေ့ဆိုင်လိုက်ပါတယ်။သတင်းတောက်တွေရဲ့ရှေ့နေတွေကတော့တကယ်လို့သတင်းတောက်တွေမှာအပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချမှတ်ခဲ့ရင်တောင်မှပြန်လည်လွတ်မြောက်ရေးနီးလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်။တရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်။
ရိုက်တာသတင်းတော်ကိုအောင်လုံးခေါ်ကူတဦးမောင်ကတော့တရားရုံးကဘလို့ပဲဆုံးဖြတ်ဆုံးဖြတ်ရေးရင်ရင်ရင်ဆိုင်သွားမယ်လို့ဒီနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကိုရောက်လာတဲ့အချိန်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ
်။ဒီကတော့ဘယ်လိုရှင်နေပြီးပါလဲရောက်ရအောင်ကျွန်တော်တို့ကဘယ်လိုအမိန့်လဲဆက်မချမလဲကျွန်တော်တို့ကတော့ကြောက်ရုံးမတုံလို့မှာမဟုတ်ဘူးဒါပေမဲ့ကျွန်တော်အမှန်တရားကကျွန်တော်တို့ဘက်မှာရှိ
တယ်ကျွန်တ
ော်တို့မဟုတ်တာဘာမှမလုပ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အချိန်နဲ့ညီလိုက်ရတော့ကျွန်တော်တို့ကတုံလို့မှာမဟုတ်ဘူးကြောက်ရုံးတော့မဟုတ်ဘူးဘာမှကျွန်တော်တို့ဉာဏ်နဲ့အောင်လုပ်လို့ရမှာမဟုတ်ဘူးဒီလိုပဲကျွန်တော်တို့
ရိုက်တာရှင်းနေတူဖြစ်တဲ့ဥက္ကင်မောင်ဇော်ကတော့လာမယ့်စက်တင်ဘာ3ရက်နေ့မှာချမှတ်မဲ့အပြီးသက်စီရင်ချက်ကိုစောင့်ဆိုင်ပြီးမှသာလိုအပ်တယ်လို့ဆက်လက်လှုပ်ဆောင်သွားမယ်လို့ VOE ကပြောပါတယ
်။ရွှေဆိုင်လိုက်တဲ့အတွက်ကြောင့်အမိန့်မချသေးမချင်တော့ကျွန်တော်တို့ကဒီအမိန့်ကိုနားဆောင်ပါမယ်။အမိန့်ကိုစောင့်ပါမယ်။အဲ့တော့ကျွန်တော်တို့က3ရက်နေ့အထိအားလုံးနဲ့ပြီးတာပါနော်။3ရက်နေ့ဒီအခုတရားသူကြီးကဒါနေမကောင်းဘူး။အဲ့ဒါကြောင့်လို့3ရက်နေ့ချင်းဆောင်ပါမယ်။3ရက်နေ့စောင့်ပြီးတော့3ရက်နေ့မှာဘာတိတ်ဖြစ်နေတာပါ။အဲဒီကနေပါတဲ့ကောင်းရင်အပ္ပဒါအဆက်ရှိနေတာ။ကောင်းရင်မပြီးပါဘူး။
ตัวนี้วาดิกามะก้าวเนี่ยเจ้าล่ะอุ้มมาจนเราอยู่เลยเจ็บปวดจิตใจเราเบียดจ้ะเนี่ยมาเลยจ้างดีมาเลยจ้างดีโกลาจ้าสิสิเกเรอหมู่มาทีนี้หาต้องจะ6จิ๋งหยอกยงจิ๋งขอสู่ดาဖြစ်တယ်จ้าตะรินทมารีရဲ့ရှင်นี่กูตั้นสอนกับวีโอเอกูပြောပါတယ်ตะรินတော့တွေ့ရဲ့အမှုမှာ
ဥပဒေကြောင်းအရာတော်မယ်ဆိုရင်မလွတ်မြောက်စရာအကြောင်းမရှိဘူးလို့သူကဗီဒီယိုကိုပြောပါတယ်။ခင်းစာဖြစ်ကြရဥမြောက်ဥမြောက်ရေးတာကျွန်တော်မလုပ်နိုင်ပါဘူး။ဒါပေမဲ့ဒီမှာနှစ်ပိုင်းရှိတာပါကျွန်တော်တို့ဘက်ကပြောနိုင်တာဥပဒေကြောင်းအရာတော့ဥပဒေပိုင်းဆိုင်တာတော့ရွေးရှင်တော့ဒီမှာတို့ကိုပြရမယ်။ဒါပေမဲ့ဒါမှမနေရတော့အကြောင်းအရာကျွန်တော်တို့နိုင်ငံရေးနောက်ပိုင်းအမှန်တရားရှိနေနိုင
ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ပါဝင်နိုင်ငံသားတန်တမန်တွေတည်င်းတောက်တွေတချမ်းတည်င်းလွတ်လပ်ခွင့်အခွင့်အရေးလှောက်ရှားသူတွေတော်တော်များများရောက်လာကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဖွဲ့ဝင်ဦးမြင့်ကျော်ကတော့ဒီသတင်းတော့နေ့ရောက်နဲ့ပတ်သက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်ဒီမိုကရေစီအပြောင်းအလဲပေ
ဒီလိုလူပြည်ဆက်ကောင်းတဲ့ကြာမြန်မာအောက်တော့စောင့်ကြည့်မယ်ဒီသားကွင့်မရှိဘူးလားဆိုတော့ဒီကနေ့ကျွန်တော်ဖျက်ပြရတော့ဒီမနေ့ကအစိုးရကဒီလိုမျိုးမီဒီယာလွတ်လပ်ခွင့်ကိုခွင့်ရဆုံးတယ်ပို့ထုတ်တာလေဒီသားဟုတ်ဆောက်ထုတ်တဲ့ခါမျိုးကိုကာကွယ်ပေးသလားဒီလိုဟာမျိုးကိုလေးစားလိုက်တာတော့ဆိုတဲ့ခါမျိုးကနေကမှာမေးခံလိုက်မယ်ကိစ္စပေါ့နော်ဆိုတော့နိုင်ငံကပြရတယ်ဒီဟာမှာ
ရိုက်တာသတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာသူတို့မကျူးလွန်ခဲ့တဲ့ပြမှုအတွက်အကျဉ်းအောင်ထဲမှာရှစ်လကျော်နေခဲ့ပြီးဖြစ်ပြီး ဒီနေ့တရားရုံးကအပြစ်သက်ဆုံးဖြတ်ချက်မချနိုင်တဲ့အပေါ်စိတ်ပြက်မိရဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြီးရှေ့သတင်းပတ်မှာမိသားစုနဲ့အတူပြန်ဆောင်ဖို့လွတ်မြောက်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ကြေညာထားပါတယ်ရှင်။
ဒီခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆူလိုက်ကြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ဘရိုက်တာသတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုသတင်းဌာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က012-2396-3996နဲ့
နောက်ပြန်အင်္ဂါညဒရဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့တင်ပြပေးမယ့်သတင်းကတော့ရခိုင်တိုင်းရင်းသားတွေကိုရှမ်းပြည်ဘက်မှာခရီးသွားလာခွင့်ပိတ်ပင်တဲ့သတင်းဖြစ်ပါတယ်ရှမ်းပြည်နယ်ကျိုင်းတုံမြို့ကိုသွားရောက်မဲ့ရခိုင်တိုင်းရင်းသားမှတ်ပုံတင်ကင်ထားတဲ့သူတွေကိုကွန်ဟင်းမြို့နယ်တန်လွင်ကူးရက် ကင်းစခန်းကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကခရီးသွားလာခြင်းပိတ်ပင်ခဲ့ပါတယ်။ရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒီလိုတားဆီးတာဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးကိုချိုးပေါက်တာဖြစ်ကြောင်းဝေဖန်လိုက်ပြီးတော့အရေးယူဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။သတင်းပြေဆောင်ကိုတော့ VOA
မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့တောင်ကြီးမြို့ကနေကျိုင်းတုံမြို့ကိုသွားရောက်တဲ့ရခိုင်မျိုးသားတွေကိုကွန်ဟင်းမြို့နယ်ကတာကော်တဒါလို့လူတီများတဲ့တန်လွင်ကတို့ရဲစခန်းကနေဒီလ 24日ရက်နေ့ကခရီးဆက်လက်သွားခွင့်မပေးဘဲတားဆီးခဲ့တာဖြစ်ပါတယ်။အမှတ်စစ်မြင်းဆောင်ပါရခိုင်ပြည်နယ်နိုင်ငံသားစီစီရေးကကန်ဆောင်သူတွေကိုကျိုင်းတုံမြို့ဘက်ကိုဆက်လက်သွားခွင့်မပေးတဲ့အကြောင်းကိုကိုယ်တိုင်အတားဆီးခံရသူတဦးကအခုလိုပြောပါတယ်။တောင်ကြီးကနေသွားလိုက်တော့တောင်ကြီးကနေပြီးတော့အမှအဲတောင်နယ်တော်ဘဝတန်နယ်တရားမှာအမှဆက်ရှိရဲအဲကြရနေပြီးတော့
တို့ကကျွန်တော်တို့ရောက်တဲ့အချိန်မှာကျွန်တော်တို့အရှိယက6စီးတော့ရှိကြပြ6စီးကား6စီးကိုအကုန်လုံးတားထားပြီးတော့စစ်တင်းမြေဆောက်ပါတဲ့ကားတွေကအကုန်လုံးရပ်ခိုင်းထားတယ်ကားနယ်ကတော်ပြီးတော့ကားထိုင်ပါဟိုဟာနောက်နိုင်ဝက်တနိုင်လောက်နေတာနဲ့ကျွန်တော်တို့လာပြီးတော့ပြောတယ်ပေါ့မာစစ်တင်းမြေဆောက်တယ်မတော်ဘူးလေကားကလည်း50နဲ့တယောက်ပြောတယ်ကျတို့ကကျွန်တော်တို့စစ်တင်းမြေဆောက်ရပ်ခိုင်းတော့အကုန်ချပြီးတော့ကြံနဲ့တိုင်းရင်သားတွေအကုန်ကြောက်ခိုင်းတယ်အကုန်တော့ကြံနဲ့တိုင်းရင်သားတွေစစ်တင်းမြေဆောက်ကတရားမှမတော်ဘူး
ဘာကြောင့်တားဆီးသလဲဆိုတာကိုတော့ရေကင်းတာဝန်ကျသူတွေကတိတိကျကျပြောတာမရှိကြအောင်အခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကပြောပြတာပေါ့ဆရာရဲ့လို့ကျွန်တော်တို့ကလည်းမရှိစင်ရတာလေလှုပ်တော့လှုပ်တာမှကျွန်တော်တို့ကငွေပို့ချန်ပြီးတော့အလုပ်ခီးတော့လေးလာနေတာလည်းမဟုတ်ဘူးကျွန်တော်တို့မှလမ်းစည်းတွေကလည်းပြတ်တော့ပြီးကျန်နေဆိုရင်လည်းကျွန်တော်တို့ကားကမရှိကြပေါ့လမ်းစည်းတွေကလည်းတောက်ပြောင်းနေနေကူနေပြောင်းဆိုတော့သူကအေးကွာလည်းမင်းတို့ကလည်းငါလှုပ်ချင်လို့လှုပ်တာမဟုတ်ပါဘူးငါတို့လုတ်ပိုက်ခွင်းနဲ့လုတ်တာလည်းမဟုတ်ပါဘူးလေအထက်အဝါစားဖားကတားခိုင်းလို့သူတို့တားတာပါတဲ့တိုင်းမုတ်ကိုတွေကတားခိုင်းတာတဲ့မင်းတို့လိုချင်အဲ့တော်တော်ပေါ့တဲ့အဲ့ဒါဂိတ်ကျရဲရပြောတာ
ကရှမ်းပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကိုမေးမြန်းရမှာတော့လုံခြုံရေးတန်တက်ချက်အရာတမတော်ကဆောင်ရွက်တာဖြစ်ကြောင်းနဲ့အသေးစိတ်အခြေအနေကိုမသိရကြောင်းပြောပါတယ်ဒီလိုတားဆီးခံရသူတွေတဲက29ဦးဟာတန်လွင်တံတားကနေခြေချင်းလျှောက်ပြီးပြန်လာရမှာလန်ခီးမှာကိုကြီးသူတဦးကနမ်ဆန်မြို့အထိကားနဲ့ပို့ဆောင်ပေးခဲ့ပြီးနမ်ဆန်လူမှုဖူလုံရေးဌာနကတောင်ကြီးမြို့အထိပို့ဆောင်ခဲ့ပါတယ်လောလောဆယ်တောင်ကြီးမြို့ရှိရခိုင်တိုင်းနာရေးအသင်းကကိုကြီးစောင့်ရှောက်ထားပါတယ်ရခိုင်လူမျိုးတွေကိုခီးတွာလာမှုကန့်တတ်တဲ့အပေါ်မှာတော့ရခိုင်မျိုးသားကွန်ရက်အဖွဲ့ဥက္ကဋ္ဌဦးတင်ထူးအောင်ကအခုလိုပြောပါတယ်
ဒီကနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေပေါ့နော်မူလအခွင့်အရေးတွေရှိုးပေါက်ခံနေတဲ့ကိစ္စဖြစ်တယ်နောက်ပြီးတော့ဘယ်နိုင်ငံမှာမှဆိုရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေနဲ့လည်းဘယ်လိုမှမကိုက်ညီတဲ့အချက်တွေဖြစ်တယ်ပေါ့နော်ကျွန်တော်တို့လူမျိုးတွေရဲ့ဒီလွတ်လပ်စွာခရီးသွားလာခွင့်လွတ်လပ်စွာကုန်သွယ်စီးပွားရှာခွင့်ဆိုတဲ့အချက်တွေရှိုးပေါက်ခံနေရတဲ့အချက်ဖြစ်တယ်တစ်ဖက်မှာလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တတိယချင်းလေးပွဲလောက်တာတော့သက်ဆိုင်ရာအစိုးရကိုပေါ့နော်တရားနဲ့ပတ်သက်ပြီးပါကြောင်းဒီလိုတားဆီးနေတာလဲဆိုတဲ့ဟာတောင်းရှိပြီလေးညံ့တာတော့ပါတော့ကျွန်တော်တို့သက်ဆိုင်ရာပေါ့နော်စာပေးပို့တာတော့လည်းလောက်သွားဖို့အစီအစဉ်တော့ရှိတယ
်တင်းင်းလာနေနေခင်းမှာတော့ရန်ကုန်ခြေဆိုင်ရခိုင်မျိုးသားကွန်ရက်အဖွဲ့ဟာတောင်ကြီးမြို့ကိုတွားရောက်ပြီးခီးတွားလာမှုကန့်တတ်ခံရသူတွေကိုတွေ့ဆုံဖို့နဲ့သူတို့တွေနေရာပြန်တိုင်ဖို့အတွက်ဆောင်ရွက်နေပါတယ
်ကိုမိုးစောပါရှင်မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ကထုတ်ပြန်လိုက်တဲ့စစ်တမ်းအကြောင်းကိုလည်းတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေရဲ့90ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်12လအတွင်းလုပ်ငန်းတိုးတက်မှုတွေအပေါ်မှာလည်းလုပ်ငန်းရှင်တွေအနေနဲ့ယုံကြည်မှုနှဲပါနေတဲ့အကြောင်းမြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ် UNFCCI ကထုတ်ပြန်လိုက်တဲ့နောက်ဆုံးစစ်တမ်းမှာဖော်ပြပါတယ်စီးပွားရေးပညာရှင်တချို့ကတော့နိုင်ငံရေးအကူအပြောင်းကာလမှာနိုင်ငံစီးပွားရေးကထိလွယ်ရှလွယ်ဖြစ်တာကြောင့်အခုလိုကျဆင်းလာလို့သုံးသပ်ပြီးတော့ရေရှည်မှာပြန်ပြီးတော့ကောင်းမွန်လာနိုင်မယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အပြည့်အစုံကိုတော့VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဇန်ဟင်းကသတင်းပေးပို့ထားပါတယ
်မြန်မာစီးပွားရေးလုပ်ငန်း2500ကျော်ကိုမေးမြန်းထားတဲ့ Business Settlement Survey လို့ခေါ်တဲ့လက်ရှိစီးပွားရေးအခြေအနေစတန်အရစီးပွားရေးလုပ်ငန်းတွေအလုံးနီးပါးကျဆင်းနေတယ်လို့ကုန်သည်စက်မှုအတင်းကျပ် UMFCCI ရဲ့ဗဟိုအလုံးမှုဆောင်ဦးမိုးကျော်က VOA ကိုခုလိုပြောပါတယ
်၃လတခါ Business Sentiment Survey လောက်တာပေါ့ဒီ Business Sentiment Survey ဆိုတာကျွန်တော်တို့မြန်မာပြည်မှာရှိရစီးပွားရေးတွေ3,200ကျော်နေပါအီးမေးလ်နဲ့ပို့ထားပါတယ်ဖြေတဲ့လူတွေရဲ့အဖြေနဲ့ကျွန်တော်တို့ကအပြန်စစ်တမ်းကပ်ပါတယ်အဲ့မှာဒီတစ်ခေါက်မှာပါမြင်ရတယ်ဆိုရင်90နေပါပေါ့နော်90ရာခိုင်နှုန်းက bad အခြေအနေနေရာလို့ရောက်နေပါတယ်လို့နော်ထို့ကြောင့်ဒီ index တွေလောက်တဲ့ခါမှာလက်ရှိအခြေအနေစီးပွားအခြေအနေဘယ်လိုရှိသလဲဆိုတာအဲ့ဆိုရတဲ့တချက်လေးနဲ့ကပြောလာပါတယ
်။လက်တလုံးစီးပွားရေးလုပ်ငန်းတွေကျဆင်းမှုရဲ့အဓိကအကြောင်းရင်းတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်း American Dollar နဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးစတိုက်ဆိုးသလိုကျဆင်းရတာလည်းအကြောင်းရင်းနဲ့ပါဝင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါဗျ။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးမင်းခင်ကတော့အုတ်ချုပ်ရေးအကူပြောင်းကာလလမ်းကြောင်းမှန်ပေါ်ပြတ်တက်ရတဲ့အချင်းအချက်အသေးတွေကြုံရတာဖြစ်ပြီးရေရှည်မှာကောင်းမွန်လာနိုင်မယ့်အလားအလာရှိတယ်လို့သုံးသပ်ပါဗျ။တ
နေ့ကလုံးအနေနဲ့တက်လာတဲ့စီးပွားရေးကအများအစီကိုမရောက်သေးတာ။ဟုတ်။ဟိုအများအစီကိုဖြန့်ခွဲမပေးနိုင်သေးတာပေါ့နော်။ဖြန့်ခွဲမရောက်သေးတာ။ဆိုတော့ဟိုကြရအကြောင်းအကျဉ်းချင်းနှစ်ချက်လောက်ရှိတယ်။တစ်ချက်ကတော့ကျွန်တော်တို့ဒီနိုင်ငံရေးနည်းနည်းငယ်မျိုးကိုကျွန်တော်တို့ဥပဒေချုပ်ဆိုရလက်ထက်ကြည့်ဇောင်းပေးပြီးတော့နိုင်ငံရေးနည်းနည်းငယ်မျိုးအားပေးခဲ့တယ်။သို့တော်ဒီ other time in the Union of Telade. Again, literally, Manigay Union and me, Tamuvaro, who Yaboya joined a Telade, who be on it. He literally began Union and Moo, Loki Harina, who Amyabi to get Siwa Yi, Amyabi to get Wingway, who Wingway too long. Yabi to Siwa Yi, Loka Long, Long and all, who checked Armenia, a down to check. เจ้าจะมาเลยสิโอ้ที่แกสวยเลยแท้มาอันนี้แกสวยเลยไม่ต้องเชื่อสวยเลยแท้มาโอ้ที่มันข้างไว้มีอุทุเดลีเยโอ้สิงคโปร์สิงคโปร์เลยบ่เนาะแต่ว่าไอ้แล้วเนาะอร่อยกันนี่ดิโอ้ที่ยังตาเลยเทียบกันเลยขนาดนั้นโอ้แล้วเนาะมันเปลี่ยนตัวเลยชิงกันเลยโอ้คู่จองกันเลยจะเดินเจ้าที่ว่า
UMFCCI တရားမဝင်ဝင်ရောက်လာတဲ့ကွန်ပျူတာစီးတွေကိုရှင်းပြနိုင်တဲ့အခြေအနေမရှိတာကြောင့်လုပ်ငန်းတွေကြာဆင်းရတာဆိုပြီးလုပ်ငန်းရှင်တွေရဲ့တုံ့ပြန်ချက်ကိုစတမ်းမှာဖော်ပြထားပါတယ်ခင်ဗျာကိုကောင်းဆက်ဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ
အစီအစဉ်လေးအဆုံးသတ်ခြင်းမှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်ကတက်လက်ပြောပြပေးပါအောင်ရှင်လူမျိုးတုံးတပ်ဖြတ်မှုရွေချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွတ်ဆ ကုလသမဂ္ဂရုံးကနေဒီကနေ့တနင်္လာနေ့ထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစဉ်ခန်းစာထဲမှာတော့တမရတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းနဲ့တခြားစစ်တပ်အရာရှိ၅ဦးတို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂချက်လက်ရှာဖွဲ့ကတိုက်တွန်း ွင့်ရဲ့အကောင့်ကို Facebook ရဲ့စီးမျဉ်းစည်းကမ်းတွေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်တဲ့အကြောင်း Facebook ကဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ကိုယ်ပိုင်အကောင့်တမတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်အပြင်စစ်တပ်ရဲ့မြဝတီရုပ်တံလိုင်းလည်းပါဝင်ပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေဟာဆိုးရွားလာတဲ့အကြောင်းမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကိုတုံးမြင့်အရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ပိုပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်းကုမ္ပဏီရဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်
။သတင်းကြေညာကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOE ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညာလိုင်းဒိုမီတာ32 kHz 11803ညာလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1509တို့ကနေဖန်ယူနိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington. From Washington, this is VOA.